နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့သီရိလင်္ကာနိုင်ငံကိုတရုတ်ရစ်တပ်ကစစ်သည်ပေါ်ရန်15ကိုဆစ်လွတ်လိုက်ပြီးဩဂုတ်လ17ရက်နေ့မှာဟမ်ဘန်တိုတာစစ်ကမ်းကိုရောက်ရှိမှာဖြစ်ပါတယ်။တရုတ်ကတော့အိန္ဒိယသမုဒ္ဒရာအတွင်းလေးလာမှုတွေလုပ်ဖို့ဒီသင်္ဘောကိုဆစ်လွတ်တာဖြစ်တယ်လို့ပြောဆိုပါတယ်။အာကာသနဲ့ဂျူရုဆက်သွေးရဲ့အဆင့်မြင့်ဤပညာတွေတက်ဆင်ထားတဲ့ဒီသင်္ဘောကိုဆစ်လွတ်တာဟာစီရေးအရာမဟာဗျူဟာကျတဲ့လုပ်ငန်းတာဝန်အတွက်ဖြစ်နိုင်တယ်လို့လေးလာသူတွေကပြောပါတယ်။တရုတ်ဟာတီရီလင်္ကာနိုင်ငံရဲ့ဟမ်ဘန်တိုတာစစ်ကမ်းကိုကုန်သွယ်ရေးနဲ့စီရေးနှမျိုးစလုံးအသုံးပြုနိုင်အောင်ရည်ရွယ်ပြီးဆောက်လုပ်ထားတယ်လို့တီရီလင်္ကာတန်တမန်ဟောင်းတူက VOA ကိုပြောဆိုခဲ့ပါတယ်။ဒီစစ်ကမ်းကို2011ခုနှစ်မှာတီရီလင်္ကာအစိုးရကတရုတ်ကုမ္ပဏီကို69နှစ်စာချုပ်နဲ့ငှားရမ်းခဲ့ပြီးစစ်ကမ်းဆောက်လုပ်ရမှာတရုတ်စီကချင်းငွေကိုပြန်မဆက်နိုင်တဲ့အတွက်စစ်ကမ်းကိုတရုတ်လက်ထက်ထိုးအပ်ခဲ့ရပါတယ်ခင်ဗျာ။